ထိုင်းနိုင်ငံတွင်ကနိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေရဲ့အလုပ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်နေရပြောင်းကြတဲ့မြန်မာတွေတောင်းနှက်ချီရှိသွားပါပြီ။ဒီလိုနေရပြောင်းကြတဲ့အတွက်ထိုင်းနိုင်ငံရဲ့ရေလုံငန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေစတဲ့အလုပ်တွေမှာတရားမဝင်မြန်မာနိုင်ငံသားတွေကိုအားထားပြီးလုပ်ကိုင်နေရတဲ့ထိုင်းလုပ်ရှင်တွေအခက်အခဲတွေကြုံတွေ့နေရပါတယ်။ဒါကြောင့်အလုပ်သမားတွေအတွက်ဈေးသက်သာနိုင်တဲ့နည်းလမ်းနဲ့လက်မှတ်အထောက်အထားတွေကိုလုပ်ပေးဖို့လည်းနိုင်ငံအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းတင်ဒင်းအမအေးအေးမာကတင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရှေ့ပြောင်းလုပ်သမားတွေရဲ့အလုပ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထပ်ပေါ်လာပြီးတဲ့နောက်အဖမ်းအစည်းအဝေးဇက်တိုက်လုပ်လာတဲ့အတွက်ဇူလိုင်လ3ရက်နေ့အထိနေရပ်ပြန်ခဲ့သူတောင်းနှဲ့ချပြီးရှိနေပါပြီ။ဒီလိုမြန်မာလူသမားတွေနေရပ်ပြန်တဲ့အတွက်ထိုင်းလုပ်ငန်းရှင်တွေအတွက်လည်းထိခိုက်မျက်နှာမှုတွေရှိကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းပြောဆိုနေကြတာပါ။အရင်ဆယ်စုနှစ်တခုကျော်ကဖြစ်ပေါ်ခဲ့တဲ့ policy တွေနဲ့နှိုင်းယှဉ်ပြီးထိုင်းအစိုးရအနေနဲ့နေရပြန်ခိုင်းုံနဲ့အလုပ်သမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းရောင်ကြီးဦးလို့သမားအဖွဲ့ကအထွေထွေတွင်းရင်မှုဦးမိုးစေကဆိုပါတယ်
။ပြန်ယုံတဲ့တော့ပြဿနာတော့ဖြေရှင်းသွားမှာမဟုတ်ဘူး။ဒါဖြစ်လို့လည်းဆိုတော့ဒီအလုပ်သမားတွေကဒီနိုင်ငံကိုထိုင်းနိုင်ငံကိုစလာတယ်ဆိုတော့ဗမာပြည်ရဲ့ဒီနိုင်ငံရေးစီးပွားရေးအထူးသဖြင့်တော့စီးပွားရေးမပြေလည်မှုတွေကြောင့်သူတို့အိုးအိမ်ပြစ်ပြီးတော့လာကြတယ်။တချို့ဆိုရင်ဒါကျုပ်မိသားစုတွေဆိုရင်ဟိုအိုးအိမ်ပါမရှိတော့ဘူး။ပြက်ပြီးတော့လာကြရတယ်နေသားပေါ့နော်။ဆိုတော့ဒီတိုင်းစိုးရကလည်းတိုင်းစိုးကအဆက်ဆက်ပေါ့နော်သူတို့ဒီလိုပြန်ပို့ရေး policy ပေါ့1990အထူးသဖြင့်1999အခြားစီးပွားရေးကတ်ဆိုင်တဲ့အချိန်တော့လည်းဒါအကြီးဆုံးပေါ့နော်တိုင်းနိုင်ငံမှာလူသမားတွေကိုထောက်ထားရှိတဲ့လူရောမရှိတဲ့လူရောပြန်ပို့ကြတာဖမ်းပြီးတော့ဒါပေမဲ့တိုင်းနိုင်ငံမှာဒီစက်ယုံတွေအလုပ်ယုံတွေ200ကျော်အထူးသဖြင့်ဆန်စက်ယုံ200ကျော်ပိတ်လိုက်ရတယ်တော့ထိုင်းလူ့ကမာတွေနဲ့စာထုတ်မှုကြံကြည်တယ် BNN လူ့ကမာတွေနဲ့စာထုတ်မှုကြံကြည်တယ်ဒါပေမဲ့မအောင်ဘူးနောက်ဆုံးမှဒီထိုင်းစိုးရနေပြန်စဉ်းစားပြီးတော့ဒါပြန်ဖွင့်ပေးရတယ်ဒါ1998 99မှာတခါဖြစ်ခဲ့တယ်နောက်အဲ့နောက်ပိုင်းမှာလည်းဒီ2000ခုနှစ်နောက်ပိုင်းမှာလည်းဒါမျိုးဖမ်းဆီးပြီးတော့ပြန်ပို့တာဒီလုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီအစီအစဉ်ကမအောင်မြင်ပါဘူးဒီလူ့ကမာတွေကဖမ်းဆီးရင်ကာလခဏပဲပြီးရင်ပြန်ပြီးတော့ထိုင်းနိုင်ငံတွင်းကိုနီလန်းပေါင်းစုံကနေပြီးတော့ပြန်ရောက်လာကြတယ်
မြန်မာနိုင်ငံသားတွေကတော့ညစ်ပတ်တဲ့အလုပ်ခက်ခဲတဲ့အလုပ်အနေရရှိတဲ့အလုပ်တွေမှာလုပ်ကင်နေကြရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေကတော့ဒီလိုအလုပ်တွေမလုပ်ကြတော့တဲ့အတွက်လုပ်သားလိုအပ်ချက်ရမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားလုပ်သမားတွေကိုပဲငှားရမ်းလုပ်ကင်ခံခဲ့တာပါ။ဒါပေမဲ့ဒီလုပ်ငန်းတွေမှာမြန်မာလုပ်သမားတွေကလုံအားကခေါင်းပေါင်ဖြတ်ခံရမှုတွေနဲ့လူပုံကူးမှုတွေဖြစ်ပေါ်နေတာကြောင့်ထိုင်းဆိုရဟာဝေဖန်မှုတွေခံနေရပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပြက်ကွက်တာကြောင့်ဆိုပြီးတရား3အစိုးဆုံးအဆင့်သတ်မှတ်ခံရတဲ့အထိအခြေအနေတွေဖြစ်သွားခဲ့တာပါဒီနောက်ထိုင်းနိုင်ငံဟာစစ်အစိုးရတက်လာပြီးတဲ့နောက်တရားမဝင်အလုပ်သမားပြဿနာတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်လှုပ်လာခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကစလို့တရား2စောင့်ကြည့်စည်းနဲ့မှာသတ်မှတ်ခံရပါတယ်အမေရိကန်အစိုးရရဲ့2018ခုနှစ်လူကုန်ကူးမှုအစီရင်ခံစာမထွက်ခင်မှာပဲထိုင်းအစိုးရဟာဥပဒေစီမံချက်အသစ်ထုတ်ပြန်ခဲ့တာပါဒီဥပဒေထွက်လာပြီးတဲ့နောက်တရားမဝင်အလုပ်သမားတွေကိုစေခိုင်းတဲ့အလုပ်ရှင်တွေအပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်တွေပေးတော့မယ်ဆိုတာကြောင့်အလုပ်ရှင်တွေကလည်းအလုပ်သမားတွေကိုလက်မခံရဲတော့ပဲဖြစ်သွားခဲ့ပါတယ်ဒီအတွက်စီးပွားရေးထိခိုက်နှံ့နာမှုတွေရှိတယ်ဆိုပြီးထိုင်းလုပ်ငန်းရှင်တွေကအပြန်ပြုဝေဖန်ခဲ့ပါတယ်ဒီအတွက်တောက်ကြနေမှာတော့အစိုးရကဥပဒေပုံမှန်တစ်ချို့ကိုရပောင်း120ဆိုင်းငံ့ထားပြီးပြန်လည်သုံးသပ်မယ်လို့ပြောဆိုထားတာပါထိုင်းနိုင်ငံမှာလည်းအလုပ်သမားလိုအပ်ချက်တွေရှိနေတာရဲ့စီးပွားရေးကြက်တဲလွန်းလာရဲ့ကြောင့်နေရပြန်ဖို့ခက်ခဲနေတဲ့မြန်မာလူသမားတွေအတွက်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးအလုပ်သမားတွေအတွက်ဈေးနှုန်းသက်သာစေမဲ့နည်းလမ်းတွေနဲ့အထောက်အထားလက်မှတ်တွေထုတ်ပေးတင်တယ်ဆိုပြီးဦးမိုးစေကဆက်ပြောပြပါတယ
်။ရှိနေတာကတော့ဒီနှစ်နိုင်ငံအစိုးရကြားထဲမှာခဏကြာရင်ဒီလက်မှတ်တွေကို MOU စနစ်နဲ့ကလိမိတ်တဲ့လက်မှတ်တွေလောက်ကြအောင် passport တွေလောက်ကြတယ်နောက်တစ်ခါပိုင်းအောင်ကစနစ်ကိုလုပ်တယ်ပိုင်းအောင်ကနေ passport စနစ်ကိုလုပ်တယ်နောက်တစ်ခါ CI စနစ်ဆိုပြီးတော့အချင်းချင်းလုပ်ကြတယ်အဲ့အချင်းတိုင်းချင်းတိုင်းမှာဒီအလုပ်ကမားတွေပကံပုံကြည့်ကြပုံများသွားတာများတယ်ဆိုတော့ကျွန်တော်တို့ပြည်စင်ကျင်တာကတော့ခုနပြောတဲ့နှစ်နိုင်ငံညှိနှိုင်းပြီးတော့ဒီထိုင်းနိုင်ငံအတွင်းမှာပဲဒီအလုပ်ကမားတွေကိုဝန်ကုန်ကြီးကြအကြီးကြီးမားမားမရှိနိုင်တဲ့နည်းတွေကိုစင်စားပြီးတော့လုပ်မယ်ဆိုရင်ကျွန်တော်တို့ရနိုင်တယ
်ထိုင်းနိုင်ငံမှာတရားဝင်ကတရားဝင်မှာလုံးလုံးကြိုင်နေကြတဲ့မြန်မာလူသမား3သန်းကနေ4သန်းလောက်ထိရှိနေပြီးတရားဝင်ထောက်ထားတွေနဲ့အလုံးလုံးကြိုင်နေကြသူတွေကတော့တင်းကနဲလောက်ပဲရှိတာပါအခုအခါမှာတော့အလုံးသမား6000ကျော်ဟာနေရပြောင်းကြတာကြောင့် Pining and Becale, Lotomari, go, Trakari, and Piapo, Pinidlo, Mamma Becale, Brahida, Losoundi, Porigale, Nia Yingo, Pianai, Bo to a Kari, and Sivin Songa Pinivare, Dari Mele, Yamanang and Dimaro, Lotomari and Nine, Sawini, Pile Bone, a Loga, a Quilani, Yanai Busu Ragaro, Ama can't hear Machibi, Wusubi, Lotomari Becaro, Josu Javarishin.